Egypt ဆိုရကဆန္ဒပြသူတွေကိုအကြမ်းဖက်ပြီးနှိမ်နင်းတာဟာအတော်ရှက်စရာကောင်းတဲ့လုပ်ရတစ်ခုလို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကသတ်မှတ်လိုက်တယ်လို့ဒါဟာအမျိုးသားပြန်လည်တည်မြဲရေးကိုဆန့်ကျင်တဲ့တိတ်ကိုဆိုးရတဲ့လုပ်ရတစ်ခုဖြစ်တယ်လို့ပြောကြလိုက်ပါတယ်။အခုလိုအကြမ်းဖက်ဖြိုခွင်းမှုကနေအပြေရှာလို့ရနိုင်မှာမဟုတ်ဘဲ Egypt နိုင်ငံသားတွေကြားပိုးပြီးတွေးကွဲမှုတွေသာဖြစ်ပွားလာနိုင်တယ်လို့ဗိုလ်တပူးနဲ့ American နိုင်ငံခြားရေးဌာနသတင်းစာရှင်းလင်းပွဲမှာဝန်ကြီး Kerry ကပြောကြလိုက်တာပါ။ Egypt အစိုးရအနေနဲ့လူသားတွေရဲ့အခြေခံရပိုင်ခွင့်ကိုလေးစားဖို့နဲ့ဆန္ဒပြလူစုဘက်ကလည်းအကြမ်းဖက်မှုတွေကိုရှောင်ရှားဖို့ပါထပ်မံတိုက်တွန်းလိုက်ပါတယ်။ဝင်းကြီးကယ်ရီလိုပဲသမရအင်ဗျူကလည်း Egypt အစိုးရရဲ့လုပ်ရက်ကိုရှုံချလိုက်ပြီးအရေးပေါ်အခြေအနေကြီးညာချက်ကိုကန့်ကွက်လိုက်ပါတယ်။ဒါအပြင်လုံခြုံရေးတပ်သားတွေအနေနဲ့စိတ်ရှည်တီးခံဖို့ပါပန်ကြားလိုက်ပါတယ်။ Egypt အစိုးရကရောအတိုက်ခံ Islam ဘဝရီတွေဘက်ကပါအကြမ်းဖက်မှုတွေပိုးပြီးတိုးလာစေမဲ့ကိစ္စတွေကိုရှောင်ရှားကြဖို့နဲ့နိုင်ငံရေးဆွေးနွေးမှုတွေကိုပြန်ပြီးလုပ်ကြဖို့ဥရောပအင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းခဲ့ကြပါတယ်။